American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယကြိမ်းပဖိတ်သည်ဆွေးနွေးပွဲကို February 28-29 ရက်တွေမှာကျင်းပဖို့အတွက်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာပြုလုပ်တဲ့ပြင်ဆင်မှုဆိုင်ရာဆွေးနွေးပွဲတွေဟာတောက်ကြနေမှာပြီးစီးသွားပြီဖြစ်ပြီးဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးသံတမန် Stephen Bacon ကပြောကြားလိုက်ပါတယ်ဖိတ်သည်ဆွေးနွေးပွဲဘယ်အခြေဆိုင်မယ်ဆိုတာမသိသေးပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးနေဆဲဖြစ်ပြီးဆွေးနွေးမှုတွေမှာတော့ရလကောင်းနေရတယ်လို့အထူးသံတမန်ဘေကင်းကစနေနေ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကန်ဟွမ်ဟွားနဲ့ဆိုးမှတွေ့ဆုံစင်မှာပြောကြလိုက်တာပါ American သမ္မတ Trump ကတော့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ Vietnam နိုင်ငံမျိုးတော့ Hanoi မှာတွေ့ဆုံမှုရှိတယ်လို့သူ့ Twitter ကနေအရင်ဆုံးကကြေညာထားခဲ့တာပါသမ္မတ Trump အနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့အတွက်မျှော်လင့်ထားတယ်လို့ American နဲ့မြောက်ကိုရီးယားတို့ကြားလှုပ်ဆောင်စရာတွေအများကြီးရှိနေကြောင်းနဲ့နှစ်ဖက်စလုံးကတန်လေးချန်ချမှုခိုင်မာရင်တကယ်တိုးတက်မှုကိုရနိုင်မှာဖြစ်ကြောင်း Mr. Beijing ကပြောပါတယ်ငြိမ်းချမ်းမှုရအောင်မလုပ်နိုင်ခင်မှာမြောက်ကိုရီးယားခေါင်းဆောင် Kim နဲ့တွေ့ဆုံဖို့မျှော်လင့်ထားကြောင်းသမ္မတ Trump ကသူ့ရဲ့ Twitter ကနေရေးပါတယ်ဒါအပြင်မြောက်ကိုရီးယားနိုင်ငံဟာ Kim Jong Un ရဲ့ဦးဆောင်မှုအောက်မှာစီးပွားရေးအသိကိုကြီးကျယ်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာမယ်လို့သူတက်ဆထားကြောင်းလည်းပြောပါတယ်တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကလည်းအထူးတန်တမန်ဘေးကင်းရဲ့မြောက်ကိုရီးယားဆိုင်ရာလှုပ်ဆောင်ချက်တွေကိုအပြည့်အဝထောက်ခံပံ့ပိုးပေးမယ်လို့ပြောကြားခဲ့တော့ပါ